This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဇူလိုင်လ23ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရင်သတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သတင်းရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ23ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရင်သတင်းနေဖြင့်စစ်ကောင်စီကညတကောင်ချိန်မှာတီဘောမြို့ကိုပေါင်900ဘုံထပ်မံကျဲချတဲ့သတင်းကိုတင်ပြပေးပါမယ်။တအောင်တမတော်ထိန်းချုပ်ထားတဲ့တီဘောမြို့ကိုစစ်ကောင်စီကညတကောင်ရဲ့အချိန်မှာလေကြောင်းကနေပေါင်900ဘုံတလုံးထပ်ကျဲပြီးတိုက်ခိုက်ခဲ့တယ်လို့ TNL ဘက်ကဒီနေ့ဇူလိုင်လ23မှာထုတ်ပြန်လာပါတယ်။မနေ့ဇူလိုင်22ရက်နေ့ညတကောင်ရန်12နာရီ5မိနစ်မှာစစ်ကောင်စီတပ်စခန်းဟောင်းခလာရ23တပ်စခန်းအတွင်းကိုဂျက်ဖိုက်တာနဲ့ပေါင်900ဘုံတလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒေတာတွင်သတင်းတွေအရစစ်ကောင်စီဟာသူတို့ရဲ့တပ်စခန်းဟောင်းမှာရှိတဲ့ခန်းမကိုလာရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးပျက်စီးမှုတွေရှိတယ်လို့ဖော်ပြထားပါတယ်။အကြမ်းဖက်စစ်တပ်ဟာဇူလိုင်လ19ရက်နေ့ကလည်းအခုဘုံကျဲသွားတဲ့တပ်စခန်းခလာရ23အတွင်းကိုပဲဂျက်ဖိုက်တာနဲ့ပေါင်250ဘုံတလုံးလာရောက်ကျဲချတိုက်ခိုက်ခဲ့သေးတယ်လို့ PSLF TNL သတင်းနဲ့ပြန်ကြားရေးဌာနကဆိုပါတယ်။အကြံဖက်စစ်ကောင်စီဟာဇူလိုင်လ4ရက်ဇူလိုင်14ရက်နဲ့ဇူလိုင်19ရက်တို့မှာတီဘောမျိုးကအရက်သားပြည်သူတွေကိုဥတီတဲ့လေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လုပ်ခဲ့တာကြောင့်အရက်သားပြည်သူ2ဦးသေဆုံးပြီး5ဦးဒဏ်ရာရခဲ့ကအိမ်13လုံးအဆောက်အုံ6ခုအမကတ1ကျောင်းကကျောင်းဆောင်တွေဘုံစထိမှန်ပျက်စီးခဲ့ရတယ်လို့ PSLF TNL သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါတယ်အခုလိုစစ်ကောင်စီဘက်ကရပ်သားပြည်သူတွေကိုရွေရဲရှိရှိဥတီတိုက်ခိုက်နေတာကြောင့်မိဘပြည်သူတွေအနေနဲ့စစ်ကောင်စီတပ်တွေရဲ့တိုက်ခိုက်မှုတွေကိုရှောင်ရှားနိုင်ဖို့စစ်ရေးသတိအမြဲရှိကြဖို့နဲ့လေကြောင်းရန်ကနေကာကွယ်နိုင်အောင်လေကြောင်းရန်ကာကွယ်ရေးဆိုင်ရာနီးလန်းတွေလိုက်နာဆောင်ရွက်ကြဖို့ TNL ဘက်ကမကြာခဏတတိပေးမှုတွေလှုပ်ဆောင်နေပါတယ်ခင်ဗျာဒုတိယစစ်ရေးသတင်းအနေဖြင့်ရွှေဘိုညောင်မင်းသားစိုက်ပျိုးရေးကျောင်းကစစ်သားတွေကိုတိုက်ခိုက်ခဲ့ရမှာစစ်သား၄ဦးသေပြီးလက်နက်ခဲယမ်းတွေတင်ဆက်ရရှိတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းရွှေဘုံမြို့နယ်တဲကညောင်မင်းသားစိုက်ပျိုးရေးကျောင်းမှာအထိုင်ချနေတဲ့စစ်သားတွေဆိုင်ကယ်နဲ့ထွက်လာချင်းတိုက်ခိုက်ခဲ့ရာစစ်သား၄ဦးခန့်သေဆုံးပြီးတနက်တလက်နဲ့ခဲယမ်းတွေတင်ဆက်ရရှိခဲ့တယ်လို့ရွှေဘုံခရိုင်အမှတ်လေးတပ်ရင်းကပြောပါတယ်။ရွှေဘုံမြို့နယ်ညောင်မင်းသားစိုက်ပျိုးရေးကျောင်းမှာတပ်ဆွဲထားတဲ့အကြမ်းဖက်စစ်သား6ဦးမနေ့ဇူလိုင်22ရက်နေ့မနက်6နာရီခွဲခန့်မှာဆိုင်ကယ်3စီးနဲ့ရွှေဘိုရေဦးလမ်းမအတိုင်းထွက်လာတာကိုရွှေဘိုခရိုင်အမှတ်လေးတပ်ရင်းကရဲဘော်တွေစောင့်ကြိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာအကြမ်းဖက်စစ်သား4ဦးခန့်သေဆုံးပြီး G3 တနက်တလက်ကြီပေါင်း2ခု G168 တောင်းလက်ပစ်ဘုံတစ်လုံးနဲ့ဆက်ဆက်ပစ္စည်းတချို့သိမ်းဆည်းရရှိခဲ့တယ်လို့အသိပေးပါတယ်။တိုက်ခိုက်မှုအပြီးစစ်ကူလာတဲ့အကြမ်းဖက်စစ်သားတွေကိုတော်လိုင်းရဲဘော်တွေက drone နဲ့ဘုံကျဲတိုက်ခိုက်ခဲ့ရမှာစစ်သား၄ဦးခန့်ဒဏ်ရာရသွားတယ်လို့သိရပါတယ်ခင်ဗျာဆလဘီမွန်ပြည်နယ်တံဖြူစရဲမြို့နယ်ထင်းရှူရဲစခန်းရှိစစ်ကောင်စီ၏ကင်းမုံနေရာကိုပြစ်ခတ်တိုက်ခတ်ရာစစ်ကောင်စီတပ်သား၃ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်မွန်ပြည်နယ်တံဖြူစရဲမြို့နယ်ရှိ စစ်ကောင်စီလက်အောက်ခံထင်းရှူရဲစခန်းအနီးဂိုက်နေရအကွာရှိကင်းမုံနေရကိုမွန်ပြည်ဖက်ဒရယ်ကောင်စီ MSFC ကာကွယ်ရေးဌာနအောက်ရှိတပ်များဖြစ်သောမွန်တော်လှန်ရေးတပ် MSRF ရေးပြည်သူကာကွယ်ရေးတပ်ဖွဲ့တို့နှင့်စစ်ရေးမဟာမိတ်ဖြစ်သော KNLA တပ်ရဲ29တပ်ခွဲတတူမှဇူလိုင်လ22ရက်နေ့တွင်တိုက်ခိုက်ခဲ့ပါသည်။အဆိုပါရဲစခန်းအနီးရှိကင်းမုံနေရကိုဇူလိုင်လ22ရက်နေ့နနက် 7:20 မိနစ်မှစတင်ဝင်ရောက်ပစ်ခတ်ခဲ့ရာနနက် 7:30 မိနစ်တွင်တော်လိုင်းမဟာမိတ်ပူးပေါင်းတပ်ဖွဲ့များမှတစုံတရာထိခိုက်မှုမရှိဘဲအောင်မြင်စွာခွာစစ်ဆင်နိုင်ခဲ့ပါသည်။အဆိုပါတိုက်ပွဲတွင်ရန်သူစစ်ကောင်စီဘက်မှရဲ2ဦးစစ်ကောင်စီတပ်သား3ဦးသေဆုံးပြီး3ဦးထပ်မံပြင်းထန်ဒဏ်ရာရရှိခဲ့ပါသည်။တော်လိုင်းမဟာမိတ်ပူးပေါင်းတပ်ဖွဲ့များတွင်မွန်ပြည်တော်လိုင်းရဲတပ် MSRF ရင်းပြည်သူကာကွယ်ရေးတပ် KNLA တပ်ရဲ29တပ်ခွဲတို့ပူးပေါင်းပါဝင်ခဲ့ပါသည်ခင်ဗျာ။ဆက်လက်ပြီးကညိုကျွန်းကြီးရွာကပြည်သူပိုင်လှေတွေကိုဝင်ခိုးတဲ့စစ်သင်္ဘောတွေကိုတဝဲမြစ်အတွင်တိုက်ခိုက်ခဲ့ရာစစ်သား3ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းတဝဲမြို့နယ်ကကညိုကျွန်းကြီးရွာမှာပြည်သူပိုင်လှေတွေကိုဝင်ခိုးတဲ့စစ်သင်္ဘောတွေကိုတဝဲမြစ်အတွင်တိုက်ခိုက်ခဲ့ရာစစ်သား3ဦးသေဆုံးသွားတယ်လို့လောင်လုံးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဇွန်လ12ရက်နေ့မနက်7:00ခန့်အချိန်ကတဝဲမြစ်ကျောင်းအတိုင်းတက်လာတဲ့စစ်သင်္ဘော2ဆင်းနဲ့Speedboat ကန်တက်ရင်ငယ်တစ်စင်းဟာကညိုကျွန်းရွာအရှိကိုရောက်ရှိလာပြီးရွာထဲကိုလက်နက်ကြီးတွေ 0.5 ဆက်တနက်တွေ 20mm ဆက်လက်တွေနဲ့ဇက်တိုက်ပစ်ခတ်ခဲ့ပြီးကမ်းမာကတ်ထားတဲ့ပြည်သူပိုင်လှေငယ်တွေကို Speedboat ကန်တက်ရင်ငယ်တစ်စင်းနဲ့လာရောက်ခိုးယူခဲ့တယ်လို့ဆိုပါတယ်။ပြည်သူပိုင်လှေတွေကိုလာရောက်ခိုးယူနေတာကိုတော်လိုင်းရဲဘော်တွေတွေ့ရှိခဲ့တာကြောင့်လက်ဦးမှုရယူပြီးပစ်ခတ်တိုက်ခိုက်ခဲ့ရမှာ Speedboat ကန်တက်ရင်ငယ်ကြီထိမှန်ပျက်စီးသွားခဲ့ပြီးစစ်သား3ဦးသေဆုံးကတဦးပြင်းထန်ဒဏ်ရာရသွားတယ်လို့အသိပေးပါတယ်။တိုက်ပွဲဖြစ်နေချိန်မှာစစ်သင်္ဘောပေါ်ကနေလက်နက်ကြီးတွေ 0.5 ဆက်တနက်တွေနဲ့ဇက်တိုက်ပစ်ခတ်ခဲ့ပြီးမဲ့တော်လိုင်းရဲဘော်တွေအားလုံးဘေးကင်းစွာနဲ့ပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်။ဒီတိုက်ခိုက်မှုမှာလောင်လုံးပကဖဒဝဲခရိုင်တပ်ပေါင်းစုနဲ့ဒေါနာတက်ခွဲခွန်တို့ပါဝင်တိုက်ခိုက်ခဲ့တယ်လို့လောင်လုံးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးစစ်သင်္ဘောအုပ်ထိကြိုက်မျိုးဘက်ဆန်တက်နေတာကြောင့်ပြည်သူတွေသတိနဲ့နေထိုင်ကြဖို့တော်လိုင်းအင်အားစုတွေသတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းတပိတ်ချင်းမြို့နယ်ငချောင်းတောင်ရွာအနီးမှာညအိတ်ရပ်နားခဲ့တဲ့စစ်သင်္ဘောအုပ်စုဟာအထက်ကိုဆက်လက်ဆန်တက်နေပြီးထိကြိုက်မျိုးဘက်ဥတီနေတာကြောင့်ဒေသနေပြည်သူတွေသတိနဲ့နေကြဖို့တော်လိုင်းအင်အားစုတွေကသတိပေးထားပါတယ်။အဲ့ဒီစစ်သင်္ဘောအုပ်စုဟာဒီနေ့ဇူလိုင်လ23ရက်မှာထိကြိုက်မျိုးကိုရောက်နိုင်တဲ့အတွက်ဒေသနေပြည်သူတွေရှောင်ရှားနိုင်အောင်တော်လိုင်းအင်အားစုတွေကအခုလိုသတိပေးလိုက်တာဖြစ်ပါတယ်။ဒီစစ်သင်္ဘောအုပ်ဟာကချင်ပြည်နယ်ဗဗော်မြို့ကိုဦးတည်သွားနေတဲ့စစ်ရဲရင်အုပ်လို့ထိချိုင်းမြို့အတွင်းမှာရှိတဲ့တော်လိုင်းတပ်ဖွဲ့တွေကခန့်မှန်းထားပါတယ်။မန္တလေးမြို့ဂေါ်ဝန်စိတ်ကန်းကနေအေရီမြစ်ကြောင်းအတိုင်းဆန်တက်လာတဲ့စစ်သင်္ဘော18ဆင်းပါတဲ့စစ်ရဲရင်အုပ်ကိုပြည်သူ့ကာကွယ်ရေးတပ်မတော်ပူးပေါင်းတပ်တွေကတပိတ်ချင်းမြို့နယ်အတွင်းဖြတ်တောက်တိုက်ခတ်ခဲ့ပြီးမဲ့ဆက်လက်ဆန်တက်နေတာပဲဖြစ်ပါတယ်။စစ်သင်္ဘောအုပ်ကိုပကဖတွေနဲ့ပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်းတပ်ဖွဲ့တွေပါတဲ့ AR ပူးပေါင်းစစ်ကြောင်းကတိုက်ခိုက်ခဲ့ရမှာစစ်သင်္ဘောတစ်စင်းနစ်မြုပ်အောင်တိုက်ခိုက်နိုင်ခဲ့ပြီးသင်္ဘောအချို့မီးလောင်ပျက်စီးခဲ့တယ်လို့မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကမနေ့ဇူလိုင်22ရက်မှာထုတ်ပြန်ထားပါတယ်။ဗမော်ခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်းတစ်ကတော့စစ်သင်္ဘောတွေထိခိုက်မြို့နယ်အတွင်းရောက်လာပြီးဖြစ်တာကြောင့်ဗမော်ခရိုင်အတွင်းမြကန်းဘေးမှာနေထိုင်ကြတဲ့ရဲသားပြည်သူတွေပြောင်းရွှေ့နေထိုင်ကြဖို့အရေးပေါ်သတိပေးချက်ထုတ်ပြန်ပြီးတိုက်တွန်းထားပါတယ်။စစ်သင်္ဘောတွေတက်လာတာနဲ့အတူလေကြောင်းရေကြောင်းတိုက်ခိုက်မှုကြောင့်တိုက်ပွဲတွေဖြစ်လာနိုင်တဲ့အတွက်ပြည်သူလူထုအနေနဲ့မြစ်ကမ်းနားဘက်သွားလာတာပွဲလန်းသပင်တွေနဲ့လူစုလူဝေးရှိတဲ့နေရာတွေကိုမသွားကြဖို့ပြည်သူ့ကာကွယ်ရေးတပ်မတော်ဗမော်ကနှိုးဆော်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးဇီရိုပျောက်ကြားတပ်ဖွဲ့ခေါင်းဆောင် KIA မှဗိုလ်ချုပ်ကွမ်မော်နဲ့တွေ့ဆုံခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ KIA မှဗိုလ်ချုပ်ကွမ်မော်နဲ့ဇီရိုပျောက်ကြားတပ်ဖွဲ့ခေါင်းဆောင်ကိုတက်ကြီးတို့တွေ့ဆုံခဲ့တယ်လို့ဇီရိုပျောက်ကြားတပ်ဖွဲ့ခေါင်းဆောင်ကိုတက်ကြီးက၎င်းရဲ့ Facebook စာမျက်နှာမှာတဆင့်ဇူလိုင်လ22ရက်နေ့မှာအတည်ပြုဆိုထားပါတယ်။ဗိုလ်ချုပ်ကွမ်မော်နဲ့တွေ့ဆုံခဲ့ခြင်းအမှတ်တရကျွန်တော်တို့လက်ခံတွေ့ဆုံခဲ့ခြင်းဟာမြင်းညံသားတွေရဲ့ຫນွေဥတော်လန်ရေးပါဝင်မှုကိုအတိအမှတ်ပြုတယ်လို့မှတ်ယူခဲ့တယ်လို့မြင်းညံကိုစားဂုဏ်ယူခဲ့မိပါတယ်။နိုင်ငံရေးဆိုတာအလို့တကြီးပြောလို့မရဘူးအစားပြုတဲ့တိမ်မွေ့စွာပြောပြခဲ့သောစကားများကိုမှတ်သားခဲ့ရတယ်လို့အရာအလုံးအတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာလို့အတိပေးဆိုထားပါတယ်။ဇီရိုပျောက်ကြားတပ်ဖွဲ့ခေါင်းဆောင်ကိုတက်ကြီးဟာမြို့သားညီညွတ်ရေးအစိုးရပညာရေးနဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေစိုးနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်အကြံဖတ်စစ်အုပ်စုနှင့်၎င်း၏လက်ပါစီများကြောင့် နွေဦးတော်လှန်ရေးကာလအတွင်းသိဆုံးခဲ့ရသည့်ဒီမိုကရေစီရေလှုပ်ရှားသူများနှင့်ပြည်သူစုစုပေါင်းမှာ 6,956 ဦးအထိရှိလာတဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖက်စစ်အုပ်စုနှင့်၎င်း၏လက်ပါစီများကြောင့်နွေဦးတော်လှန်ရေးကာလအတွင်းသိဆုံးခဲ့ရသည့်ဒီမိုကရေစီရေလှုပ်ရှားသူများနှင့်ပြည်သူစုစုပေါင်းမှာ 6,956 ဦးအထိရှိလာပါသည်။ဖေဖော်ဝါရီလ1ရက်2022ခုနှစ်မတရားစစ်အာဏာလုမှုဖြစ်စဉ်စတင်ချိန်မှဇူလိုင်လ21ရက်2025ခုနှစ်အထိကျမ်းဖတ်စေအုပ်စုနှင့်၎င်း၏လက်ပါစီများကြောင့်လူဦးတော်လိုင်းကာလအတွင်းသိဆုံးခဲ့ရသည့်ဒီမိုကရေစီအရေးလှုပ်ရှားသူများနှင့်ပြည်သူစုစုပေါင်းမှာ 6,956 ဦးရှိခဲ့ပြီဖြစ်တယ်လို့ AAPP ကဖော်ပြပါတယ်။ထို့အပြင်မတရားအာဏာလုမှုဖြစ်စဉ်နှင့်ဆက်စပ်၍ဖမ်းဆီးခံခဲ့ရသူစုစုပေါင်း 29,410 ဦးရှိပြီးထို့အထက်မှ 22,188 ဦးမှာထိန်းသိမ်းခံနေရဆဲဖြစ်ကာထိန်းသိမ်းခံနေရသူများအနက်မှ 1,888 ဦးမှာထောင်ဒဏ်ချမှတ်ခံထားရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နှင့်တာဂီတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီရီသတင်းကောင်းထုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2025ခုနှစ်ဇူလိုင်လ23ရက်နေ့ရေဒီယို NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမွန်ပါပထမဆုံးတင်ပြပေးမယ့်သတင်းကတော့ပြည်ထောင်စုအဆင့်တည်ရန်စာတက်စီမံအုပ်ချုပ်မှုဖွဲ့၏ရှင်မြင်းဆောင်2025အစည်းအဝေးမှာတည်ရန်စာတက်စီမံခန့်ခွဲမှုဆိုင်ရာကိစ္စရပ်များကိုဆွေးနွေးဆုံးဖြတ်တဲ့သတင်းပဲဖြစ်ပါတယ်။ပြည်ထောင်စုစစ်တည်ရန်စာတက်စီမံအုပ်ချုပ်မှုဖွဲ့ရဲ့ရှင်မြင်းဆောင်2025အစည်းအဝေးကို2025ခုနှစ်ဇူလိုင်လ22ရက်နေ့မှာကျင်းပခဲ့ပါတယ်။အစည်းအဝေးမှာပြည်ထောင်စုအဆင့်တည်ရန်စာတက်စီမံအုပ်ချုပ်မှုဖွဲ့အဖွဲ့ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မောင်ဝင်းခိုင်တန်းကအဖွဲ့မှစကားပြောကြားခဲ့ပြီးပြည်ထောင်စုအဆင့်တည်ရန်စာတက်စီမံအုပ်ချုပ်မှုအဖွဲ့အတွင်းရင်မှုကခုနှစ်မြန်ဆောင်2025ချိန်မြောက်စီဝေးဆုံးဖြတ်ချက်ဆောင်ရွက်ပြီးစီးမှုများနဲ့ရှင်းလုပ်ငန်းစဉ်ဆောင်ရွက်ပြီးစီးမှုတွေကိုတင်ပြခဲ့ပါတယ်။ပြန်စားတက်စီမံခန့်ခွဲမှုဆိုင်ရာကိစ္စရပ်များကိုသက်ဆိုင်ရာကဏ္ဍလိုက်တာဝန်ရှိသူများကတင်ပြကြကတင်ပြချက်များနဲ့ပတ်သက်ပြီးတက်ရောက်လာတဲ့ဥက္ကဋ္ဌနဲ့ဖွဲ့ဝင်များကဝိုင်းဝန်းဆွေးနွေးအကြံပြုခဲ့ကြပါတယ်။ဆက်လက်ပြီးပြည်ထောင်စုအဆင့်တည်ရန်စာတက်စီမံအုပ်ချုပ်မှုဖွဲ့၏ရှင်မြင်းဆောင်2025စီဝေးဆုံးဖြတ်ချက်များနဲ့ရှင်းလုပ်ငန်းစဉ်များချမှတ်ခဲ့ကြပါတယ်။စီဝေတို့ပြည်ထောင်စုအဆင့်တည်ရန်စာတက်စီမံအုပ်ချုပ်မှုဖွဲ့အဖွဲ့ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းဒုတိယဥက္ကဋ္ဌနဲ့အဖွဲ့ဝင်များဖြစ်ကြတဲ့တည်ရန်စာတက်နဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်ရေးနှင့်လူမှုကြီးကြပ်ရေးဝန်ကြီးဌာနကာကွယ်ဝန်ကြီးဌာနစီမံကိန်းဗဏ္ဍာရေးနှင့်ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနလျှက်စစ်နှင့်စွမ်းအင်ဝန်ကြီးဌာနတို့မှပြည်ထောင်စုဝန်ကြီးများပြည်ထောင်စုဒုတိယဝန်ကြီးများနှင့်အတွင်းဝင်များပြည်ထောင်စုဝန်ကြီးချုပ်ရုံးမှအတွင်းဝင်နှင့်ပြည်ထောင်စုအဆင့်တည်ရန်စာတက်စီမံအုပ်ချုပ်မှုဖွဲ့၏တွင်ရမှုယုံဖွဲ့တို့မှတာဝန်ရှိသူများတက်ရောက်ခဲ့ကြတယ်လို့သတင်းရရှိပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့ကိုချင်းမီကိုဖြိုးစရာတော့ကိုလာမျိုးအောင်ကိုအောင်သူရစောတို့ကြာဆုံးခြင်းနှစ်ပတ်လည်အထိမ်းအမှတ်အနေနဲ့ရန်ကုန်မြို့မှာဂရီးပြူရှက်အင်ဂျီချိတ်ဆွဲတဲ့သတင်းဖြစ်ပါတယ်။ကိုချင်းမီကိုဖြိုးစရာတော့ကိုလာမျိုးအောင်ကိုအောင်သူရစောတို့ကြာဆုံးခြင်းနှစ်ပတ်လည်အထိမ်းအမှတ်အနေနဲ့ရန်ကုန်မှာဂရီးပြူရှက်အင်ဂျီချိတ်ဆွဲခဲ့ပါတယ်။ထိုချိန်ကြီးကိုရန်ကုန်မြို့လယ်ရှိပန်းခြံတစ်ခုမှာချိတ်ဆွဲခဲ့တယ်လို့ဇူလိုင်လ23ရက်လူငယ်များသမဂ္ဂဗဟိုမအသိပေးဖော်ပြပါဗျ။ယနေ့ဇူလိုင်လ23ရက်နေ့သည်ဂျမန်အာနာသိန်းဖက်စစ်ခေါင်းဆောင်မင်းအောင်လှိုင်ဦးဆောင်သည့်မြမစစ်တပ်၏ကျိုးပေးအသက်ခံခဲ့ရသောကိုချင်းမီကိုဖြိုးစရာသောကိုလာမျိုးအောင်ကိုအောင်သူရစောတို့မြင့်မြတ်စွာကြာဆုံးခြင်း3နှစ်တိုင်သောနေ့ဖြစ်ပါတယ်။ကျွန်တော်တို့ကျောင်းသားလူငယ်များသည့်အတွေ့အစ်ကဘာအသက်စီတို့ခြိတက်ရန်အခုချိန်ထိအားမလျှော့မမပေါ့ပဲရုန်းကန်ကြိုးစားလျက်ရှိသည်ကိုလွန်ခဲ့သော3နှစ်ကကြာဆုံးခဲ့သောရဲဘော်ညီနောင်များဖြစ်သည့်ကိုချင်းမီကိုဖြိုးစရာတော့ကိုလာမျိုးအောင်ကိုအောင်သူရစောတို့နှင့်အတူဤနွေဦးတော်လည်းရဲကြာဆုံးခဲ့သောညတော်ရရဲဘော်များအားကျောင်းသားလူငယ်တို့၏တိုက်ပွဲဝင်သွေးဆွန်းရှက်အင်ဂျီတွင်ဥရန်တရက်ရေးထိုးကဂရီးပြူလိုက်ရပါတယ်လို့ဖော်ပြအသိပေးဆိုထားပါတယ်ရှင်ဆလဘီဂျမ်ဘတ်စကောင်စီကိုပြစ်မှတ်ထားရေးယူမဲ့ဥရေချန်၃ခုကိုအမေရိကန်လွှတ်တော်ကော်မတီတွေတည်ပြုတဲ့သတင်းကိုတင်ပြပေးပါမယ်။ဂျမ်ဘတ်စကောင်စီကိုပြစ်မှတ်ထားရေးယူမဲ့ဥရေချန်၃ခုကိုအမေရိကန်လွှတ်တော်ကော်မတီတွေကတည်ပြုလိုက်တယ်လို့အင်မီရောကထုတ်ပြန်လာပါတယ်။ဂျမ်ဘတ်စကောင်စာမေအောင်လိုင်ကအမေရိကန်ပြည်ထောင်စုနဲ့ပြည်လဲဖို့ကြိုးစားနေချိန်မှာပဲအမေရိကန်စံတော်ချိန်ဇူလိုင်22ရက်မြန်မာစံတော်ချိန်ဇူလိုင်လ23ရက်နေ့မှာမြန်မာစစ်ကောင်စီကိုပြစ်မှတ်ထားပိတ်ဆို့ရေးယူမဲ့ဥပဒေချမ်း၃ခုကိုအမေရိကန်လွှတ်တော်ရေးရာကော်မတီတွေကအတည်ပြုလိုက်တာပဲဖြစ်ပါတယ်။ စကောင်းဆောင်မြောင်လိုက်ဦးဆောင်တဲ့ဂျမတ်စကောင်းစီထံရမုံငွေတွေမရောက်ရှိရေးဥပဒေချက် No funds for Burma at HR4423 ဂျမတ်စစ်တပ်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့ရေးယူမယ် Brave Burma at HR3190 ဥပဒေချက်မြန်မာနိုင်ငံတွင်းလူမျိုးတုံးတပ်ဖြတ်မှုတွေနဲ့ဆေးရဆွမှုတွေအတွက်မြန်မာစစ်တပ်ကိုတန်ခတ်မဲ့ Burma Genocide Accountability and Protection Act Burma GABF စတဲ့ဥပဒေချမ်းတွေကို American Outlook တော်ရေးရာကော်မတီတွေကအတည်ပြုလိုက်တာလို့ဆိုပါရယ်ဒီဥပဒေချမ်း3ခုဥပဒေအဖြစ်သက်ဝင်လာရင် Outlook တော်နဲ့အထက်လွှတ်တော်ကိုတင်သွင်းပြီးအတည်ပြုရမှာဖြစ်ပေမဲ့လွှတ်တော်ရေးရာကော်မတီတွေမှာကန့်ကွက်သူမရှိတဲ့အတွက်ဥပဒေအဖြစ်သက်ဝင်ဖို့အလားအလာကောင်းနေတယ်လို့မြန်မာရေးလေလာနေသူတွေကခံမှန်းထားပါရယ်ဒါဟာအမေရိကန်နေနဲ့မြန်မာပြည်သူတွေကိုမမေ့ဘူးဆိုတာပြသရာရောက်တယ်လို့မြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့တရားမျှတမှုလူသားချင်းစာနာမှုနဲ့စေအုပ်စုကလူမျိုးရေးအတွက်ရေးပါတယ်ထောက်ခံမှုအသစ်တွေဖြစ်တယ်လို့လည်းအမေရိကန်ရဲ့မြန်မာရေးကျွမ်းကျင်သူအချို့ကသုံးသပ်နေကြပါတယ်အမေရိကန်ပြည်ထောင်စုမစ်ချီဂန်ပြည်နယ်ကလွှတ်တော်မတ်ဟွန်စင်ဂါကလည်း Brave Burma Act ကို54-3ရမယ်နဲ့ဗန်နိုင်းဝန်ဆောင်မှုကော်မတီကိုအတည်ပြုခဲ့တယ်လို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေအသိပေးထားပါတယ်ဒီဥပဒေဟာမြန်မာစစ်အစိုးရအတွက်ရမငွေရှာပေးနေတဲ့အဓိကရင်းမြစ်တွေကိုဖျက်တောက်ဖို့နဲ့ရဲသားတွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့စစ်အစိုးရရဲ့လူရဲတွေနဲ့ဆွေးရည်တွေကိုကြာဆင်းစေဖို့လှုံ့ဆော်ပေးတာလည်းဖြစ်တယ်လို့ရေးသားဖော်ပြထားပါတယ်။အမေရိကန်လွှတ်တော်ရေးရာကော်မတီတွေကအတည်ပြုလိုက်တဲ့ဥပဒေချမ်းတွေက Brave Burma at HR3190 ဟာစစ်ကောင်စီနဲ့ဆက်ဆက်နေတဲ့နိုင်ငံပိုင်လုပ်ငန်းတွေမြန်မာစီးပွားရေးဘဏ်နဲ့လေရင်စီထောက်ပံ့တဲ့နိုင်ငံခြားကုမ္ပဏီတွေကိုပိတ်ဆို့မှုတွေတိုးမြင့်တာစစ်တပ်အာဏာသိမ်းထားသမျှကာလပတ်လုံးမြန်မာနိုင်ငံရဲ့ပြည်ပဆိုင်ရာငွေရေးကြေးရေးအရေးမြစ်ရုံး IMF မဲပေးပိုင်ခွင့်တိုးမြင့်မှုကိုတားဆီးခြင်းနဲ့စစ်ကောင်စီအတွက်စီးပွားရေးပံ့ပိုးသူတွေပေါ်အမေရိကန်ဘက်ကတိုးမြင့်ရေးယူတာတွေပါဝင်တယ်လို့သိရပါတယ်Burma Genocide Accountability and Protection Act Burma GABF ဥပဒေချမ်းကတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့နိုင်ငံတွင်းအရေးစွန့်ခွာရွှေ့ပြောင်းနေထိုင်သူဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီပေးတာလူမျိုးတုံးတပ်ဖြတ်မှုနဲ့ရာဇဝတ်မှုတွေအတွက်တရားမျှတမှုနဲ့ကျူးလွန်သူတွေကိုပြစ်ဒဏ်ပေးတာပါဝင်ပြီးလူမျိုးစုအလုံးပါဝင်တဲ့ Federal Democracy အသွင်ကူးပြောင်းရေးအတွက်ပံ့ပိုးခြင်းတို့ပါဝင်မှာဖြစ်ပါတယ်No funds for Burma at HR4423 ဥရေချမ်းကလည်းစစ်ကောင်စီကိုကမ္ဘာ့ဘဏ်ကငွေကြေးထောက်ပံ့တာတွေပိတ်ပင်တာနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကစစ်ကောင်စီထံငွေလွှဲပြောင်းတာတွေကိုပိတ်ဆို့ရေးယူတာမျိုးတွေပါဝင်တယ်လို့သိရပါတယ်ရှင်။နောက်ထပ်တင်ပြပေးဦးမယ့်သတင်းကတော့ပြည်ထောင်နိုင်ငံဆိုင်ရာ NGO ဆက်ဆံရေးရုံးက၃နှစ်တာကာလအတွင်း NGO Pay SDB Top Up ပါဝင် PRF campaign တွေကနေယူရို၈သိန်းရှာဖွေပေးနိုင်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။ပြည်ထောင်နိုင်ငံဆိုင်ရာ NGO ဆက်ဆံရေးရုံးက၃နှစ်တာကာလအတွင်းမှာ NGO Pay SDB Top Up ပါဝင် PRF campaign တွေကနေယူရို၈သိန်းရှာဖွေပေးနိုင်ခဲ့တယ်လို့သိရပါတယ်။ပြည်ထောင်ရုံး၃နှစ်အတွင်း NGO Pay SDB Top Up ပါဝင် PRF campaign တွေရမုံငွေ project တွေအားလုံးကနေစုစုပေါင်းယူရို၈သိန်းရှိပါပြီ။စက်သိန်းပေါင်း၄000ကျော်ပါလို့ပြည်ထောင်နိုင်ငံဆိုင်ရာ NGO ကိုယ်စားလှယ်မနန်းစုမုံအောင်ကအသိပေးဆိုထားပါတယ်။ရေဖုံမျိုးရဲ့ SDB ဘက်ဆောင်ရွက်ရမှာ IM ကတဆင့် top up ထားတဲ့ပမာဏနှစ်နှစ်အတွင်းယူရို39,000ကျော်ရှိခဲ့ပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့မိုင်းပေါင်းမြို့မှာရေစီးနဲ့မျောပါသူတွေကိုကယ်တင်ဖို့ကြိုးစားခဲ့တဲ့ဝရဲရရှိရေစီးနဲ့မျောပါသေးဆုံးတဲ့သတင်းပဲဖြစ်ပါတယ်။ရှမ်းပြည်နယ်ရှိပိုင်းဝါကိုပိုင်းအုတ်ချုပ်ခွင့်ရဒေသမိုင်းပေါင်းမြို့မှာရေစီးနဲ့မျောပါနေသူတွေကိုကယ်တင်ဖို့ကြိုးစားခဲ့တဲ့ကယ်ဆယ်ရေးသမားရဲရရှိတို့ရေစီးနဲ့တူမျောပါသေးဆုံးသွားတယ်လို့ဝါပြည်သွေးစည်းညညရေးတက်မတော့ UWSA ကဒီကနေ့ဇူလိုင်23မှာထုတ်ပြန်ပါတယ်။မိုင်းပေါင်းမြို့မှာဇူလိုင်20ရက်ကစပြီးမိုးသည်ထန်ခဲ့တာကြောင့်ဇူလိုင်21ရက်နေ့မှာတောင်ကျရေတွေကျလာပြီးရေဘေးနဲ့ကြုံတွေ့ခဲ့ရတယ်လို့ဆိုပါတယ်။ဇူလိုင်လ22ရက်မနက်9နာရီခန့်မှာမြို့ရင်းအထိတောင်ကျရေတွေဆင်းလာတဲ့အတွက်ကားတွေပါမျောပါသွားခဲ့ရာအဖြူရောင်ကားတစ်စီးပေါ်ပါသွားတဲ့သူတွေကိုဝါရဲအရာရှိတူကကယ်ဆယ်ဖို့ကြိုးစားခဲ့ပေမဲ့ကယ်ဆယ်တဲ့ရဲရရှိကိုယ်တိုင်နဲ့ကားပေါ်ပါသူတွေသေဆုံးခဲ့တယ်လို့အသိပေးထားပါတယ်။ယေစုနဲ့တူမျောပါသားတဲ့ကားပေါ်ကလူတွေကိုလိုက်ကဲခဲ့သူဟာမိုင်းပေါင်းရဲဌာနတရားရေးကော်မတီကအသက်29နှစ်အရွယ်ရဲရရှိရဲဘော်အိုက်ချင်ဟွာဆိုသူဖြစ်တယ်လို့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရဲဘော်အိုက်ချင်ဟွာဟာပြည်သူတွေရဲ့အသက်နဲ့အဥ္စာပစ္စည်းတွေကိုကာကွယ်ဖို့ကြိုးစားရဲ့သူ့ရဲ့အဖိုးရန်တပ်ကိုဇဒေးခဲ့တာလို့လဲ UWSA ကထပ်ပြီးအသိပေးထားပါတယ်။လုံးအနေများတဲ့ရေအခြေအနေကြောင့်ပိတ်မိနေသူတွေကံမကောင်းစွာနဲ့သေဆုံးခဲ့ရတာဟာစိတ်မကောင်းစရာပဲလို့ UWSA ကထုတ်ပြန်ထားပါတယ်။ဒေသနေပြည်သူတွေကတော့သေဆုံးသူ3ဦးစီရင်ရထားပြီးဒီပမာဏထက်များနိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့တာဂီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
င်္ဂလာပါရှင်။မနေ့ပြန်ဇူလိုင်လ24ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အသင့်တင့်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလေးဟာအကောက်ရာကနေအားအလုံးကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတစ်ခါတရံမိုးသက်လေးပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးတက်လေပြင်းကြစဉ်ရေပြင်းပြင်းလေးဟာအနောက်အနောက်တောင်ဘက်ကနေတနအီကုန်မိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထချုံရွာနိုင်ပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင
်။ Radio NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။ဒီခုတစ်ခါတင်ဆက်ပေးမယ့်တွန်လန်ရေးကဗျာအစီအစဉ်မှာရဲဘော် Evil Pondira မှရေးသားပြီးလွတ်လပ်နှွေဦးခံစားရွတ်ဖတ်ထားတဲ့နောင်မျိုးဆက်တို့အတွက်လိုအမည်ရတဲ့တွန်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။နောင်မျိုးဆက်တို့အတွက်အကြောင်းမှန်တော့လေတကြော့ပြန်တောင်းအလှန်တွေလေတဲ့လွှင့်ခဲ့ပြီတောင်းပြန်တို့ရဲ့ဩဝေတန်တို့လဲပွက်ပွက်ညံလို့ပေါ့တောင်းမှန်ကြပါစီအောင်ကဘာမကြည်နိုင်တော့ပါမောင်းတံကိုမှဆွဲကင်လို့ရေကြီးအားမျက်နှူရာချို့တလဲခါတလဲနဲ့ဘဝအမျိုးမျိုးမှာအသက်ရှင်နေကြသူတွေကြီးအခုတော့အကြောင်းဖန်ခဲ့ပြီမို့မောင်းတံကိုယွန်ရှာနေပေမဲ့လေဒေါင်းအလှံကိုယင်ဝယ်မှန့်မောင်းတံကိုဆွဲဖက်ခဲ့ရတယ်အခွင့်တူမဲ့မောသူတို့ ਨੇ တရားမျှတရေးတပ်ပေါင်းစုအဘယ်ဘက်ဟာတမာတရားဆိုတာပြေးမကြည့်လေနဲ့တွေးကြည့်တာနဲ့ပင်ယုံကိုပိုင်တဲ့ကိုအသက်အတွက်ကိုပိုင်တဲ့ပြည်သူအတွက်ကိုပိုင်တဲ့ကိုတိုင်းပြည်အတွက်ကာကွယ်ရေးတပ်တယ်ပြည်သူကာကွယ်ရေးတပ်ငါတို့တွေကိုပေါင်းစည်းစေခဲ့တယ်တရားမျှတမှုလူသူတွေပေါင်းစည်းခဲ့တယ်အမှန်ကိုမြင်သူတွေပေါင်းစည်းခဲ့တယ်ရင်ပတ်ချင်းဤသူတွေပေါင်းစည်းခဲ့ငါတို့တွေလာရမတူကြဒါပေမဲ့လာရတူခဲ့ကြတယ်။နောက်မျိုးဆက်တွေလက်ထက်မှာဒီမြေဟာတရားမျှတခြင်းတွေနဲ့စိမ့်လန်းတဲ့မြေအာနာရှင်စနစ်ဆိုးဆိုတာနဲ့အကောင်းဆုံးဟာတတပုတ်လိုဟာတိုက်ရည်နိုင်ကြဖို့ကဲနောင်တော်တို့ငါတို့မျိုးဆက်တွေတောင်းအလံကိုလေမာဆက်လွှင့်လိုက်ကြရအောင်
ရဲဘော် Evil Pondira
Radio NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုအနောက်ဘိုးကရင်ဘာသာဖြင့်နန်တီထာမေမှတင်ဆက်ပေးထားပါရယ်ခင်ဗျာ
မမကွာဒီလာစေပစုံရေးဆုံးပါပါနေတယ်လဲစေစားစေစောင်းဝဲပဒုအန်ယူဂျီလန်ခွေလူဖလုံရှုစတီလန်တို့လန်ဖော်နော်လို့ဝနယောအိုက်ဒိုဖလက်ထဲမှာနေတယ်မကနွေယာတမ်ပါဘတ်စထရလန်ထာစပရလဖာနော်လို့ပါလကဖော့ဖလောက်တန်စပရလဖာနော်ဘို့မွေဒယာနန်တီထာမိန်နော်လို့စပရခန့်တကရွေနမွေဒာအာလစကိုင်ခန့်တော်မကွေခန့်တော်တွေမလီခန့်တော်ဖော်ပမှုတပ်ပန်နေပုဒါဆိုင်ရိုက်မူဒကုလဖာတဲ့ပမှုပုဒါတဲ့တပ်ပန်ဆိုင်ရိုက်ခန့်တို့စမလသိစတာခုစတာခေါင်းလို့တာမဟုတ်ဖော်ခဆောက်ခန့်တို့နော်ဆုစနာလလဆိုတခုလံဝေဒနော်အကိုင်ဆုစာစီစချောင်းရဲ့ပဒုပမှုတပ်ပန်နေပုဒါဆိုင်ရိုက်ခန့်တို့စမလနော်အာလစကိုင်ခန့်တော်မကွေခန့်တော်တွေမန္တလေးခန့်တော်ဖော်ပမှုတပ်ပန်နေပုဒါဆိုင်ရိုက်မူဒောလဖာစတာခေါင်းလို့တာမယောဟုဒမိုင်းတလနီထောင်နစီယနေလာယူလိုက်ကစိကတန်တာအုံနောဂိုက်ထထမဘတ်တရားဝိဒန်နောလောလက်စတာခုလမဘပမှုဖူတာတဲ့တာပငိုက်ခန္ဓုစမလခဆောင်ခန္ဓုနောဆုစနလလဆုနောပါဆိုင်လခန္ဓုစမလစပိတ်စမချောက်ဖလောလဖာယောကလပ်လန်တိုင်းပိဒါကောပမှု de chandagai samala tabangai samala pudasa gai samala pho samala khula phano si la wedi samala pho khudo mara space ma gai phala pha de kase khudo mai dalai ya stilan do langai phala pha yo khlai plan do plaut thami dan no ga pamuda khuna phano la space samala la pha pho badasa ya saka sagai la pha yo si ka khulang wedan no gai pitiya banno lo kase khano de basai samala samala khula pha de pamuda khula pha de san si sala pha de saka sagai la pha yo ase ka khuna sala pha khudo mai da ga kase khudo ma stilan do lan chap la pha yo si balang ko awi dan no gai bdo ni ma sapra bo yo tun lo sapra la kai ka yin na mwe da ma ne blo sadok sa pa no lan de khu lan sel la mwe ABSDF lu yan phu si ga yo KNL no phila ma la ma phan sa nai la phan no a gai nui si khu plan bla phlo su sa sap dan sa gai tuk ro KNDO mu ni pa ba sai kha bya ti khan cha ba ya sma lu phu la pha democratic ta u ABSDF pa tauk phu တခရပူစီကရောခဲနဲ့လေလက်မှုထနော်ဖိလမလာမဖန်တိုင်းစနိုင်လာဖန်ရနော်ဂိုက် ABSDF နော်ထထံပူပတိယဝိဒနော်လောဖရန်စစ်ဆန်ကအဖူက KNU တုတ်စမလန်နွေလန်ဝစမလန်လီမနေပရလန်ဝရောကဒူနိထိုင်ပါဝိဒအကစဒုဆဖနုလန်ဒုထိုင်ဆတပ်ဖူအဝိဒရိုက်စင်နူကရောလက်လိုက်ယူလိုက်ကစီဟူတဲ့အချော့KNDO မူနီစတီလန်ဒိုလန်ရောဖာမလာမဖန်တာပြန်တော်လောလက်စတီလန်ဒိုလန်ဖာလက်မနေဘလော့စဒုဆာဖာနိုလန်ဒိုထိုက်ဆာ KNDO တုတ်ဖူလီစီကာ ABSDA တုတ်ဖူစီယာဒဲဖက်ဒရယ်ဝင်းဒုံခရတုတ်ဖူခူကားတိရောဖိလန်မလာမဖန်ဝိတာလက်စနိုင်လာဖန်နောအဂိုင်ပတိယာပါနောလောစပရလက်ခကရင်နမွေတာလဲညောင်လေးပင်ခရယ်ဖစကဆာနောခတိုင်းဆလဆူငိုင်ဖတ်ဒူလဖာယောအချောင်းအတကစီခုနေဖန်လာပူတန်နေရတဲ့ခမလနေရပါထိဆာဝိဒန်နောဂိုက်အလကိအန်ယူဖလုံဆူဆာရဲ့ဖူကညောင်လေးပင်ခရယ်မူဝိဒောင်ဖလလယူလိုက်ကစီလီတန်နောအချော့လနာတန်ကွင်းနောစကဆာတခရလဖာနောခတိုင်းဆူဆလဆူငိုင်ဖတ်ဒူကယာနီစီမမယောနောအခာလန်ချေဖောက်ဖဝိဒါလရေလဲမှုနုတုံဝနီပလုံရေလဲတုံဝဒဲတောင်စုတုံဝအကလနီပလုံထောက်လို့လွိပလုံတော့ကောင်းခန်ယူခလဲလွိထူခန့်ရဖထထမုတ်ပတိယဆန်တော်လစခဆရောအကြောင်းအောင်လရေလဲမှုနုတုံဝဦးကြည့်နိုင်အတာလိစီမောင်ဟင်းစွာအတာကစီနွေးနေတဲ့မနီဒီမှုအတာလိနေသည်နော်စုဝိုင်းဘာထဲဝိဒါကောကိုက်ထံဆက်ဆာဝိဒါကိုက်ထံဝိဒါနော်လောလမုကနိခန့်ထောလခမယာတယာနွေနော်ခါတိုင်းဆုဆလစုဝိုင်းဖတ်ဒူလတင်ငံကုန်းတုံဝနော်အကြောင်းလန်ထိပောက်ဖာလတင်ငံကုန်းတုံဝကောမဆောနံဝေအတာသစီခုနေစီဘာထိဆာဝိဒါနော်အဂိုင်ပတိယဘာနော်လောဦးနေအတူလလက်တူဝိဒါဖလလာယူလကစီခုတန်ထောအော်လတိဖျောင်းတန်းတုံဝဖအမျိုးမင်းတဲ့အတားရိုက်စင်နေနေတော့စလေခွင်းဆလညောင်လေးပင်ဝဲထွက်လက်ကైထိုင်ဘတ်ထုတ်ဖောက်လဆက်ကဆာအောင်တော့ गाय မုန်တော့အတူလလိုက်ယူလိုက်ကစီခိုးတဲ့အထခမယာနေစီတော့လရေလွင်ကုန်းတုံဝံခါတိုင်းဆူဆက်လဆူဝိုင်ဖတ်တို့ကရားနေစီမမနေခုံတော့အခါလန်ထေဖောက်ဖာလကညင်ကျိုးတုံဝံကပလုံတဲ့ထောက်လုံးလန်ထေဖောက်ဖာဝိဒါအတူလခလာယာနေယာဟူစီလီနော့စီခါတိုင်းဆူဆက်လကယာနိစီမမလလေအီစုတုံဝရလန်ထေဖောက်ဖဝိဒါကပလုံတော့ဂိုင်ပတိယမနလုံးမကနုယထံပဘာစတလန်ထာစပရလဖနမုဒခွေလပကုနာဆက်တဲ့မွန်ဖကမလဖဘတုကဒုန်ဘာစမုစရှုစုဖိုင်ကပစုံစုံဘာနလုံ
းဒီကနေ့ကတော့ဒီညနေပဲ Radio and News G ရဲ့အစီအစဉ်တွေကိုခေတ္တရ延လိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်တွေမှာပြောင်းလဲဆိုပြထားပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြတဲ့ရေဒီယိုအန်ယူဂျီဖြစ်ပါရှင်အရေးတော်ပုံအောင်ရမည်